နှစ်စဉ်ဂျွန်လ၈ရက်နေ့ဟာကမ္ဘာသမုဒ္ဒရာများနေ့ဖြစ်ပါတယ်။ပင်လယ်ရေပြင်ပေါ်ပြီးတော့မှမြင့်တက်လာမှုနဲ့ပိုမိုပူနွေးလာမှုတွေကိုရှော့ချဖို့နဲ့ပလတ်စတစ်ညစ်ညမ်းမှုတွေကြောင့်ရေနေတက်တဝါတွေထိခိုက်မှုမရှိစေဖို့နိုင်ငံတကာမှကြိုးပမ်းနေကြပါတယ်။မြန်မာမှာလည်းရေနေတက်တဝါတွေမျိုးတုံးပြက်ကွယ်မှုကနေကာကွယ်နိုင်မှုနဲ့ပင်လယ်ပြင်ထိခိုက်မှုတွေလျော့နေစေဖို့တက်နိုင်သလောက်လှုပ်ဆောင်နေကြတာတွေရှိပါတယ်။ဒီအကြောင်းရန်ကုန်ကနေမေးမြန်းပေးဖို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ဂျွန်လ၈ရက်နေ့ကမ္ဘာသမုဒ္ဒရာများနေ့မှာမြန်မာ Ocean Project ကဒို့ပင်လယ်ဒို့အိမ်ဆိုတဲ့ခေါင်းစဉ်နဲ့ပညာပေးကာတွန်းတစ်ခုကိုထုတ်ပါရယ်ဒီကာတွန်းကအနော်ဝပင်လယ်ပြင်ကာကွယ်ခြင်းရဲ့တန်ဖိုးကိုနားလည်စေဖို့ရည်ရွယ်တယ်လို့မြန်မာ Ocean Project ကမတ်တန်နာကိုကြီးကပြောပါရယ
်ဓမ္မရဲ့အမြင်ကတော့မြန်မာပြည်ပေါ်မှာကဟိုဒီပင်လယ်ရောပင်လယ်ရဲ့အကောင်တွေရောဟိုဘလောက်ပြည့်စုံဆုံးရှုံးနေဘလောက်ဟိုရှားပါးရဆိုတာပဲဖိပြောနေလို့မရဘူးလို့အမှမြင်နေပေါ့နော်။ဘာလို့လူတွေကဒီအကောင့်တွေဒီရဲ့ဟာရဲ့အကြောင်းဟို knowledge အရင်နည်းတယ် knowledge နဲ့တော့တတ်တော်တွေကိုချစ်တာနည်းတယ်ပေါ့နော်။ချစ်တာနည်းတော့ဒီ conservation အတွက်သိပြီးတော့ care မလုပ်ကြဘူးပေါ့နော
်။လက်ရှိမှာမြန်မာ Ocean Project အနေနဲ့ငါးဖန်သမားတွေနဲ့ပတ်သက်တဲ့စစ်တမ်းကောက်တာမျိုးတွေလုပ်နေတယ်လို့ပြောပါရယ်။ငါးဖန်သမားတွေအတွက်ပင်လယ်ပြင်မှာငါးဖန်ပိုက်တွေပျောက်တာမျိုးမဖြစ်အောင်နဲ့အမိုက်စွန့်ပစ်မှုတွေနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းလုပ်နေတယ်လို့မတ်တန်နာကိုကြီးက VOA ကိုပြောပါရယ်
။အမိုက်မပစ်နဲ့ဆိုပြီးတော့ဆိုင်းဘုတ်တက်လိုက်လို့လူတွေအမိုက်ပစ်တာရက်သားမှမဟုတ်ဘူး။ပင်လယ်ထဲမှာဘာဖြစ်လို့အမိုက်တွေရှိတာလဲ။ပင်လယ်ထဲမှာအမိုက်တွေရှိတယ်ဆိုတာပင်လယ်ထဲမှာပြည့်စရာနေရာမရှိခလေတွေတစ်ခါတစ်ခါတော့2လ3လကတို့ဘယ်နှမှာမှပြည့်စရာမရှိဘူးဆိုတော့ဒါမျိုးတွေဟိုနားလည်မှာဟိုထောက်ပံ့လို့လည်မှာပေါ့နော်အခုဆိုအမတို့ဘယ်နှမှာစောင့်ပြီးတော့ပိုက်တွေကောက်ရင်ကောက်မလဲဘယ်နှမှာစောင့်ပြီးတော့ပစ္စည်းတွေတင်ပေးရင်ကောက်မလဲဒါမျိုးတွေအမတို့နားလည်တော့ပိုစီစီနဲ့ချိန်ကြတော့ပိုထိရောက်တာပေါ့နော
်မြန်မာပြည်သူတွေကပင်လယ်နဲ့ပင်လယ်တက်တော်ရရဲ့အကြောင်းတွေကိုသိရှိနားလည်မှုနေပါသေးတာကြောင့်ဒါရီနဲ့ပတ်သက်ပြီးပိုဗဟုသုတရှိလာဖို့လိုအပ်တယ်လို့မတ်တန်နာကိုကြီးကပြောပါတယ်တကယ်တော့မြန်မာနိုင်ငံမှာပင်လယ်ကမ်းရိုးတန်းကိုမှီပြီးနေကြတဲ့လူမှုအတိုင်းဝိုင်းကြီးကြီးမားမားရှိတာကြောင့်ပင်လယ်သမုဒ္ဒရာစောင့်ရှောက်ရေးနဲ့ပတ်သက်လို့အသိပိုလိုတယ်လို့မတ်တန်နာကိုကြီးကပြောပါတယ်
မြန်မာပြည်မှာကပင်လယ်ကမ်းရိုးတန်းကိုမှီကိုပြီးတော့နေနေတဲ့ community အများကြီးတိမ့်တန်းချီရှိတယ်ဒီမြန်မာပြည်ပင်လယ်ပြတ်သွားရင်အရင်ဆုံးထိခိုက်မှာကသူတို့တွေရဲ့စာဝတ်ငင်ကြီးအရင်ထိခိုက်မှာပေါ့နော်သူတို့တထေးတွေကတော့ရတဲ့ percent ထုတ်ပြီးတော့တခြားလုံးလို့ရတယ်ဒါပေမဲ့ဒီအောင်မှီကိုပြီးလုံးနေတဲ့သူတွေကဟိုတင်းနေတာဆိုရိုးရပြေးလို့ရတယ်ရခိုင်အလူတွေဆိုပဲပြည့်ရမှာအဲ့လိုစီးရင်ညွန့်တဲ့ပြောပဲကြံသွားမှာပေါ့နော်ဗါလို့
2022ခုနှစ်ကမ္ဘာသမုဒ္ဒရာများနေ့ဆောင်မှုက Revitalization Collective Action for the Ocean ပြည်လဲရှင်တန်ခြင်းသမုဒ္ဒရာအတွက်စူပေါင်းလှုပ်ဆောင်ခြင်းဖြစ်ပါတယ်ပလတ်စတစ်ညင်ညမ်းမှုတွေကြောင့်ရောခွင့်ပြုမှုစီးကျက်မှုမရှိပဲတရားမဝင်ငါးဖက်မှုတွေကြောင့်မှာ NOAA ဇီဝမျိုးစုံမျိုးကွဲတွေဟာဒီကမ္ဘာလုံးမှာမျိုးသုံးမှုအန္တရာယ်နဲ့ရင်ဆိုင်နေရတာပါဒီလိုသမုဒ္ဒရာရဲ့အခက်အခဲအကျက်တဲတွေကြောင့်ကမ္ဘာကြီးဟာရာသီဥတုပြဿနာကိုပါရင်ဆိုင်နေရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ကမ္ဘာသမုဒ္ဒရာများနေ့အထိမ်းမှတ်ထုတ်ပြန်ချက်မှာရှင်းသားထားပါတယ်။နှစ်စဉ်သမုဒ္ဒရာတွေသို့ပလတ်စတစ်အမိုက်တန်ချိန်၈တန်းမှ၁၇တန်းခန့်စီးဆင်းနေပြီးဒီစီးဆင်းမှုကိုတိုက်ဖျက်နိုင်ဖို့2022ခုနှစ်မတ်လကနိုင်ရိုဘီမြို့မှာကျင်းပတဲ့ပြစ်စမမြောက်အကျဉ်းကုလသမဂ္ဂပတ်ဝန်းကျင်ညီလာခံမှာပလတ်စတစ်ညီညွတ်မှုဆိုင်ရာသဘောတူညီချက်တစ်ရပ်ကိုချမှတ်နိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကမ္ဘာသမုဒ္ဒရာများနေ့ကို1992ခုနှစ်မှာ Rio de Janeiro မှာကျင်းပတဲ့ကမ္ဘာမြေထိပ်သီးအစည်းအဝေးမှာကုလသမဂ္ဂကပထမဆုံးအဆိုပြုခဲ့တာဖြစ်ပါတယ်။2002ခုနှစ်ကစတင်ပြီး World Asia Network ကို UNESCO ရဲ့ထောက်ပံ့မှုနဲ့ဂျွန်လ၈ရက်နေ့တိုင်းမှာသမုဒ္ဒရာဆိုင်ရာအသိပညာပေးပွဲလုပ်ခဲ့ကြပါတယ်2008ခုနှစ်ဒီဇင်ဘာလ5ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံကဂျွန်လ၈ရက်နေ့ကိုကမ္ဘာသမုဒ္ဒရာများနေ့အဖြစ်တရားဝင်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ရှင်